မြောက်ကိုရီးယားနိုင်ငံနျူကလ িয়ার စမ်းသပ်မှုတွေနဲ့မစိုက်တုံးချီပြည်လုံးမှုတွေကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အေးအေးယူမှုအသစ်တွေကို EU ဥရောပသမဂ္ဂကထပ်ပြီးတော့ချမှတ်လိုက်ပါတယ်။မြောက်ကိုရီးယားမှာဥရောပသမဂ္ဂနိုင်ငံတွေရဲ့ယင်းနှိမ့်ညွှန်းနယ်မှုတွေလုံးဝမလုပ်ဖို့တားမြစ်တဲ့ကိစ္စကိုဥရောပသမဂ္ဂနိုင်ငံကြီးဝန်ကြီးတွေကမနေ့တုန်းကသဘောတူညီခဲ့ကြတာပါ။ဒီအေးအေးယူဒဏ်ခတ်မှုဟာကုလသမဂ္ဂကနောက်ဆုံးလုပ်ထားတဲ့အေးအေးယူမှုထက်ပိုပြီးတော့ကျော်လွန်နေပါတယ်။ယင်းနံတပ်ဆင်ရေးနဲ့ယင်းနံရောင်းချမှုတွေကိုမြောက်ကိုရီးယားကိုမလုပ်ဖို့လဲတားမြစ်ပိတ်ပင်လိုက်ကြပါတယ်။မြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေမလုပ်ဆောင်ဖို့ထူးခြားပြီးတော့ကြီးမားတဲ့ဒီဆောင်ရွက်မှုကိုဥရောပသမဂ္ဂကလုတ်ပြလိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားကိုငွေတွေပေးပို့နေကြတဲ့ပမာဏကိုလည်းဒီဥရောပသမဂ္ဂနိုင်ငံကြီးဝန်ကြီးတွေကရွှတ်ချလိုက်ပါတယ်။မြောက်ကိုရီးယားကိုအမေရိကန်ဒေါ်လာ 18,900 ပေးပို့နိုင်ခွင့်သတ်မှတ်ထားရကနေပြီးတော့9,900ထိရွှတ်ချခဲ့တာပါ။ပြည်ပနိုင်ငံကနေပြီးတော့မြောက်ကိုရီးယားကိုငွေလွှဲပေးပို့နေကြတဲ့ငွေတွေဟာမြောက်ကိုရီးယားရဲ့လက်နက်စီစဉ်တွေကိုထောက်ပံ့ဖြစ်စေတယ်လို့ယူဆပြီးတော့အခုလိုမျိုးလုပ်ခဲ့တာပါ။ဥရောပသက်ပကနိုင်ငံတွေတွင်လုံးလုံးနေကြတဲ့မြောက်ကိုရီးယားနိုင်ငံသားတွေရဲ့အလုပ်လုပ်ခွင့်ပါမစ်တွေကိုလည်းအခုတစ်ခေါက်တက်တန်းကုန်လို့ရှိရင်တစ်ထပ်ပြီးတော့တိုးပေးမှာမဟုတ်တော့ဘူးလို့လည်းဆိုပါတယ်။